မင်္ဂလာပါရှင်။ VOA American တိုင်းရဲ့2018ခုနှစ်မတ်လ28ရက်ဗုဒ္ဓဟူးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ Line to meter 19 19နဲ့ 25 တို့ကနေဖန်ယူနိုင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ပြည်သူ့လူထုဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုမြန်မာသမ္မတအဖြစ်ဒီကနေ့မှရွေးချယ်တင်ပြလိုက်ပါတယ်။ပြည်ထောင်နိုင်ငံမှနေထိုင်တဲ့ရုရှားသရှုဟောင်းကိုအစိတ်ခံမှုရဲ့နောက်ွယ်မှာရုရှားဆိုရရှိတာသိတာထင်ရှားလို့ရတယ်လို့အမေရိကန်ကာကွယ်ဝင်ကြီးကပြောပါတယ်။တရုတ်နိုင်ငံတော်တချင်းကိုမလေးမစားပြုရဲ့အရေးယူမဲ့ဥပဒေကိုတရုတ်လွှတ်တော်ကပေးခဲ့တဲ့နိုဝင်ဘာကသတ်မှတ်လိုက်ပြီးတော့အဲ့ဒီမှာဟောင်ကောင်နဲ့ပါဝင်တဲ့အကြောင်းပြောကြားခဲ့ပါတယ်။ဒီသတင်းတွေကိုကိုသားညုံနဲ့အတူတင်ဆက်ပေးပါမယ်ရှင်။
အခုညနေခင်းဆက်ပြီးတော့နာဆင်ရမယ့်သတင်းလှော်တွေဆက်သွဲမင်းမြတ်ချက်တွေထဲမှာတော့ဒီကနေ့ပြည်ထောင်စုလွှတ်တော်မှာလစ်လက်သမရရာထူးနေရာအတွက်မဲခွဲရွေးချယ်ရမှာလက်ရှိအာဏာရပါတီ NLD ကပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ရွေးချယ်ခံခဲ့ရတဲ့အပေါ်တခြားနိုင်ငံရေးပါတီတွေဘက်ကမျှော်လင့်ချက်ဘယ်လိုရှိပါသလဲ
။ပြည်တွင်းရေးတာမကကျွန်တော်နိုင်ငံတကာအရေးမှာအားကိုးရတဲ့သမရရေးတယောက်အဖြစ်ယက်တီစီချင်နိုင်ပါတယ်။မြတ်တအောင်ဆွေးနွေးဖို့အတွက်တော့နေရာတိုင်းတွားနေဖို့လိုမှဖြစ်ပါတယ်။ဥပမာကျွန်တော်ရှမ်းပြည်နယ်အရှိချမ်းခရီးကိုပြီးခဲ့တဲ့လရ
က်တီခိုင်ချိုးပါတီကိုစားပြုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဆိုင်ငောင်းဆိုင်ဟင်းရဲ့ပြောပြချက်နဲ့အတူနားဆင်ရမှာဖြစ်သလိုတခြားရှုထောင့်ဆောင်ကသဘောထားအမြင်တွေကိုလည်းဆက်တိုက်ထုတ်လွှင့်ပေးသွားမှာပါရှင်။အဲဒီနောက်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ရဲ့ခုနှစ်နှစ်တာအုပ်ချုပ်မှုတက်တန်းအတွင်းပထမဆုံးနိုင်ငံခြားခရီးစဉ်ဖြစ်တရုတ်နိုင်ငံကိုသွားရောက်ခဲ့တာကိုလည်းပြောပြပေးမှာပါ။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေခင်းထိတ်တဲရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအီတန်စင်နဲ့ကိုသားညုံတို့ကပြောပြပေးပါမယ်ရှင
်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုမြန်မာသမ္မတသစ်ဖြစ်ဒီကနေ့မှရွေးချယ်တင်ပြလိုက်ပါပြီ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပေါ်သစ္စာရှိသူလည်းဖြစ်တဲ့ဦးဝင်းမြင့်ဟာရာထူးကနေအနားယူသွားတဲ့သမ္မတကြီးဦးထင်ကျော်နေရာအတွက်အစားထိုးရွေးချယ်ခန့်ချင်ခံရပါတယ်။သမ္မတသစ်ဦးဝင်းမြင့်ကိုမတ်လ28ရက်နေ့ပြည်သူ့လွှတ်တော်ကနေလွှတ်တော်ကိုယ်စားလှယ်တွေရဲ့ဆန္ဒမဲအများဆုံးလျှို့ဝှက်ဆန္ဒမဲ403မဲနဲ့သမ္မတသစ်အဖြစ်ရွေးချယ်တင်ပြလိုက်ပါတယ်။ပြည်သူ့လွှတ်တော်ကသမ္မတသစ်ရွေးချယ်ဆန္ဒမဲပြီးရွေးချယ်ကြတဲ့ပွဲကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆေးစုကြည်ကိုယ်တိုင်တက်ရောက်ခဲ့ပါတယ်။NLG အရသာဆွေရဟာလက်ရှိမှာပြည်တွင်းငင်းကြေးနဲ့ပြည်လဲရင်ကြားစစ်ရေးခက်ခက်ခဲခဲလှုပ်ကင်နေရတာဖြစ်ပါတယ်။သမ္မတသစ်ဦးဝင်းမြင့်ကိုအရသာဆွေရတက်တန်းထောက်ဝါမှာပြောင်းလဲတာဝန်ပေးလိုက်တဲ့အပေါ်နိုင်ငံရဲ့ကောင်းသောအပြောင်းလဲကြီးဖြစ်ကြိုးဆိုပြီးတော့နိုင်ငံတကာဆက်ဆံရေးမှာရောပြည်တွင်းငင်းကြေးကိစ္စတွေမှာပို့ပြီးတော့စွန့်စွန့်တမန်ဆောင်ရွက်နိုင်မယ်လို့မျှော်လင့်မှုတွေလည်းရှိနေပါတယ်။ပြည်သူ့လွတ်တော်ဥက္ကဋ္ဌဖြစ်တာဝန်ယူခဲ့တဲ့သမ္မတသစ်အနေနဲ့အစိုးရဝန်ကြီးဌာနတွေစစ်ဘက်နဲ့ဆက်ဆံရေးအပါအဝင်ဥပဒေပြုရေးတွေမှာပို့ပြီးတော့ကြက်ကြက်မမတ်ကိုင်းတွေဖြစ်ရှိနိုင်မဲ့သူဖြစ်လဲအကောင့်မြင်မြှော်လင့်မှုတွေရှိနေပါတယ်။သမ္မတသစ်ဖြစ်ဦးဝင်းမြင့်ဒုတိယသမ္မတ1အဖြစ်ဦးမြင့်ဆွေနဲ့ဒုတိယသမ္မတ2အဖြစ်ဦးဟန်ရီဗန်တီယူတို့ကိုဒီကနေ့ပြည်ထောင်စုလွှတ်တော်ကရွေးချယ်တင်မြှောက်ပြီးတဲ့နောက်မှာတော့မနက်ဖြန်မတ်လ29ရက်နေ့မှာသမ္မတကျန်းကျင်ဘွဲ့ခန္ဓာကိုနေ့လယ်တနားရီမှာပြည်ထောင်စုလွှတ်တော်မှာအခမ်းအနားကျင်းပမှာဖြစ်ပါတယ်။
တရုတ်နိုင်ငံဘေကျင်းမြို့တော်ကိုလျှို့ဝှက်စွာလာရောက်သွားတဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ဟာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့ရေးအတွက်ပိုင်းဖြတ်ထားသလိုပဲတောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့နဲ့လည်းတွစ်ဆုံညှိနှိုင်းမှုတွေလှုပ်သွားမယ်ဆိုပြီးတော့တီးပြူပြောဆိုခဲ့တဲ့ကြောင်းတရုတ်နိုင်ငံကထုတ်ပြန်ပါတယ်။တရုတ်သမ္မတရှီဂျင်ပင်နဲ့မြောက်ကိုရီးယားကောင်ဆောင်တို့တွစ်ဆုံခဲ့တဲ့ပုံလေးနဲ့အတူပဲမြောက်ကိုရီးယားကောင်ဆောင်ကင်နဲ့ဇနီးဖြစ်သူတို့ဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကနေပြီးတော့ဗုဒ္ဓဟူးနေ့အထိတရုတ်နိုင်ငံကိုလာရောက်လည်ပတ်ခဲ့တယ်လို့တရုတ်အစိုးရပိုင်းရုပ်သံနဲ့သတင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်နဲ့ဇနီးကိုတရုတ်သမ္မတဇီနဲ့တရုတ်သမ္မတရှီကျင်းပင်နဲ့ဇနီးဖြစ်သူတို့ကလည်းတရုတ်ပြည်သူ့ခမ်းမမှာညစာနဲ့တက်ခင်းအခန့်ခဲ့ပါတယ်။တရုတ်မြောက်ကိုရီးယားကြားနှီးကပ်တဲ့မဟာမိတ်ဆက်ဆံရေးကိုဆက်ပြီးတော့ထင်းသိမ်းထားဖို့ရည်ကြီးတယ်ဆိုတာကိုနှစ်ဖက်ခေါင်းဆောင်တွေကပြောဆိုခဲ့ပါတယ်။ဒီမတိုင်ခင်လေးမှာတော့မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ဒုံးစမ်းသပ်မှုတွေကြောင်းအင်းဒီချင်းမဟာမိတ်နှစ်နိုင်ငံကြားမှာတင်းမာမှုတွေကရှိခဲ့တာပါ။တောင်ကိုရီးယားနဲ့အမေရိကန်တို့ဘက်ကအပြုသဘောဆိတ်ဆီသလားနဲ့တုံ့ပြန်နေသေး၍ငင်းငယ်နဲ့တင်းငင်းတို့အတွက်ဆောင်ရွက်နေသေး၍မြောက်ကိုရီးယားဘက်ကလည်းနျူကလ িয়ার ကင်းမဲ့ရေးကိစ္စကိုညှိနှိုင်းဖြေရှင်းဆောင်ရွက်ဖို့အတွက်ပြင်ဆင်ထားတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကတရုတ်သမ္မတကိုပြောဆိုခဲ့တယ်လို့တရုတ်မီဒီယာတွေမှာဖော်ပြပါတယ်။မြောက်ကိုရီးယားအစိုးရသတင်းထုတ်ပြန်ချက်မှာတော့သူတို့ခေါင်းဆောင်တရုတ်ပြည်ကိုသွားတယ်ဆိုတာကိုဖော်ပြပေမဲ့အခုလိုမျိုးဂတိကဝတ်စကားတွေတော့ဖော်ပြခြင်းမရှိပါဘူး။အခုလိုမျိုးမြောက်ကိုရီးယားခေါင်းဆောင်ရဲ့တရုတ်ခီးစဉ်ပေါ်မှာတရုတ်သမ္မတရှီကျင်းပင်ကအမေရိကန်သမ္မတထရန့်ကိုအင်္ဂါနေ့ကအသိပေးပြောဆိုခဲ့ပါတယ်။ တမရအင်ပီရိုရဲ့ထုတ်ပြန်ချက်ထဲမှာတော့အမေရိကန်ဘက်ကအမြင့်ဆုံး PR တွေပေးနေတာကြောင့်မြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးဖို့အခြေအနေတွေဖြစ်လာတာဆိုပြီးတော့ဖော်ပြထားပါတယ်ခင်ဗျာ
။ပြည်ထောင်ငံမှနေထိုင်တဲ့ရုရှားသရှုဟောင်းနဲ့တမိဖြစ်သူတို့ကိုအာယုံကျောကိုထိခိုက်စေတဲ့အစိတ်ခတ်မှုရဲ့နောက်ွယ်မှာရုရှားဆိုရရှိနေတာသိတာထင်ရှားလွန်းတဲ့အကြောင်းအမေရိကန်ကာကွယ်ဝင်ကြီး James Mattis ကရုရှားရဲ့ဗယံပဒါဆန်တဲ့လုပ်ရအပေါ်ပုတ်ခတ်ပြောဆိုပါရယ်။ဒီအစိတ်ခတ်မှုအပေါ်အမေရိကန်ကတန်တမန်နည်းနဲ့တုံ့ပြန်ပြီးတဲ့နောက်မနစ်အင်္ဂါနေ့တုန်းကပင်တဂွန်စစ်ဌာနချုပ်မှ Mattis ကတင်ပြတွေ့ကိုခုလိုပြောခဲ့တာပါ။နိုင်ငံပေါင်း25နိုင်ငံကျော်ကတန်ဝန်နှန်းတွေဖြစ်အောင်ဆောင်နေတဲ့ရုရှားထောင်လိုင်းဝင်တဲ့150ကိုပြည်နှင်တန်ပေးခဲ့ပြီးနောက်ထပ်တခြားနိုင်ငံတွေကလည်းအလားတူဆက်ပြီးလှုပ်ဆောင်ဖို့အမေရိကန်ကမျှော်လင့်တဲ့အကြောင်းအင်ပီရိုကမနစ်တုန်းကပြောဆိုလိုက်ပါတယ်။ရုရှားရဲ့အမေရိကန်ကမိတ်ဖက်နိုင်ငံတွေနဲ့ပူးပေါင်းဖိအားပေးနေတဲ့အကြောင်းအင်ပီရိုပြောခွင့်ရဆရာဆန်ဒက်ကပြောပါတယ်။တရှိုရေးလိုဆွဆွဲခံထားရတဲ့ရုရှားတန်ဝန်နှန်းအယောက်60အမေရိကန်ပြည်အောင်စုတွေကနေဒီတစ်ပတ်တွင်မှထွက်သွားဖို့တင်းလာနေတုန်းကအမိတ်ထုတ်ပြန်ကြေညာခဲ့တဲ့အပေါ်ရုရှားကလည်းနိုင်ငံတွေကအနောက်နိုင်ငံဆိုင်ရာတန်ဝန်တန်းတွေကိုလည်းပြန်ပြီးတော့နှင်ထုတ်မဲ့အကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ကမနေ့တုန်းကတံပြန်ပြောဆိုပါရယ်။တာဝေးဖြစ်မစ်ဆိုင်းဒုံးတင်ရင်းငုတ်သင်းမော့စိနဲ့ရေတပ်ခြေစိုက်စခန်းတို့နဲ့နီးတဲ့အမေရိကန်ပြည်အောင်စုဝါရှင်တန်ပြည်နယ်ပစိဖိတ်ဆိပ်ကမ်းမြို့ဆီယက်တောကရုရှားတန်ရင်ကိုဧပြီလ2ရက်နေ့နောက်ဆုံးထားပြီးတော့ပိတ်ဖို့အမေရိကန်ကအမိတ်ထုတ်ပြန်ထားပါရယ်။
အရှာဘက်ကသတင်းတပုတ်ကိုဆက်ပါဦးမယ်။အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ပေါ်မှာတရုတ်လီတက်ကဆေးလေးကျင်းမှုဟာမကြခင်တော့ကအမေရိကန်ရီတက်ရဲ့လှုပ်ရှားမှုတွေကိုတုံ့ပြန်လာတာဖြစ်တယ်လို့ပဲ။ထိုင်ဝမ်ရင်းနှက်ပတ်သက်ပြီးတော့စိုးရိမ်မှုတွေတိုးလာတဲ့သဘောဖြစ်တယ်လို့အရှာကသူတည်တည်ကပြောပါရယ်။ထုတ်ပြန်ထားချက်အရဆိုရင်ဂျပန်နိုင်ငံဆွန်းကကျွန်းစုတွေအနီးအရှေ့တရုတ်ပင်လယ်ပြင်နဲ့တောင်တရုတ်ပင်လယ်ပြင်မှာလီတက်လေးကျင်းမှုတွေလုပ်ခဲ့တယ်ဆိုပြီးတော့တရုတ်လီတက်ကသူ့ရဲ့ website မှာဖော်ပြပါရယ်။အဲ့ဒီလေးကျင်းမှုမှာဘုံကျဲလေရင်တွေတိုက်လေရင်တွေကိုလည်းသုံးခဲ့တယ်လို့ဆိုပါရယ်။တရုတ်အနေနဲ့တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနဲ့ထိုင်ဝမ်အပေါ်မှာသူတို့ရဲ့အချုပ်အခြာအာဏာပိုင်နေဆိုတာကိုလက်မခံတဲ့အမေရိကန်ကိုသတိပေးတဲ့လောက်ရတွေပြလာတာလို့စင်ကာပူနေရန်နီးပညာတက္ကသိုလ်ကရေချောင်းလုံခြုံရေးသုတေသီ Colin Cole ကပြောပါရယ်ကြီးစစ်နဲ့လေ့ကျင့်ဆန်းသက်တဲ့ဆေးလေ့ကျင့်မှုတွေဟာနှစ်စဉ်လုံနေကြတရုတ်ရီတက်ရဲ့ပုံမှန်လုပ်ငန်းစဉ်တစ်ခုဖြစ်တယ်လို့တရုတ်တာဝန်ရှိသူတွေကပြောတဲ့ကြောင်းတရုတ်ဆိုရပိုင် Daily Online မှာဖော်ပြပါရယ်ဒါမဲ့လို့ဒီဖိလစ်ပိုင်နဲ့တရုတ်ကြားငင်းပွားနေတဲ့နေမင်းကြီးမှာပြီးခဲ့တဲ့ဇန်နဝါရီလတုန်းကအမေရိကန်ရေတပ်တင်မော်ဒစင်ဖြတ်တန်းသွားခဲ့တာကိုတရုတ်ဘက်ကတုံ့ပြန်လှုပ်ရှားလာတာလို့သူတည်သူတွေကယူဆပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကလည်းအမေရိကန်နဲ့ဂျပန်စစ်တမောတွေဟာအိုကီနာဝါကျွန်းနီးမှာဆေးလေးကျင့်မှုတွေလုပ်ခဲ့ကြပါတယ်ခင်ဗျာ။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဖီဝေကနေပေါ်တူနေညနေကင်းစတဲ့တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်တရုတ်နိုင်ငံတော်တချင်းကိုမလေးမစားပြုရင်အရေးယူမဲ့ဥပဒေကိုတရုတ်လွှတ်တော်ကပြီးခဲ့တဲ့နိုဝင်ဘာလတုန်းကတက်မှတ်လိုက်ပြီးတော့ဒီဥပဒေတက်ရောက်တဲ့နေပြည်တော်မှာဟောင်ကောင်ကိုပိုင်အုပ်ချုပ်ခွင့်ရနေပြည်လဲပါဝင်ပါတယ်တရုတ်နိုင်ငံတော်တချင်းကိုမထီမဲ့မြင်စော်ကားရင်အလွဲသုံးစားလုပ်ရင်အမေရိကန်ဒေါ်လာ6,380ဒါမှမဟုတ်ဟောင်ကောင်ဒေါ်လာ5,000နဲ့ထောင်ဒဏ်3နှစ်အထိကျခံရမယ်ဆိုတဲ့ဥပဒေကြမ်းကိုဟောင်ကောင်တရားရုံးကပြီးခဲ့တဲ့လတုန်းကစီစဉ်နေပါတယ်ဟောင်ကောင်အတွက်ဥပဒေကိုတည်ထင်ချမှတ်ရမှာဖြစ်ပြီးတော့ဇူလိုင်လမှာနောက်ဆုံးထားပြီးတည်ပြရမှာပါကိုပိုင်အခြေခံဥပဒေလွတ်လပ်စွာပြောဆိုခွင့်နဲ့ဒီမိုကရေစီရေးဥတည်နေတဲ့ဟောင်ကောင်တွင်းကတက်ကြွလှုပ်ရှားသူတွေကတော့ဒီဥပဒေကိုမလိုလားကြပါဘူး။တရုတ်ပြည်သူသမ္မတနိုင်ငံရဲ့အုပ်ချုပ်မှုကနေခွဲထွက်လာတဲ့ဟောင်ကောင်မှာတရုတ်နိုင်ငံတော်တချင်းအပေါ်စော်ကားမှုတွေရှိတတ်ပါတယ်။အထူးသဖြင့်ဟောင်ကောင်ဘောလုံးကွင်းထဲမှာပွဲမဆခင်နိုင်ငံတော်တချင်းစဖွဲ့တဲ့အခါမှာဟောင်ကောင်ပြည်သူတွေကရှုံချတက်ပြီးတော့နိုင်ငံတော်တချင်းပေါ်ပြည့်ရပြုတ်တက်ကြပါတယ်။
မလေးရှားမြို့တော်ကွာလာလမ်ပူမှာတော့ရာနဲ့ချီတဲ့ဆနားပြသူတွေဟာအငင်းပွားပွဲဖြစ်နေတဲ့ရွေးကောက်ပွဲအစီအစဉ်နဲ့ပတ်သက်ပြီးတော့ဗိုလ်တုံးတွေတုံးကကန့်ကွက်ဆနားပြခဲ့ပါတယ်။လာမယ့်ထူးထူးရွေးကောက်ပွဲမှာမလေးရှားဝန်ကြီးချုပ်နဂျစ်ဘရဇတ်ရဲ့အာဏာရညွန်ပေါင်းအဖွဲ့အတွက်ကြိုးဖြစ်စေမယ့်ရွေးကောက်ပွဲအစီအစဉ်ဖြစ်တာကြောင့်လို့ဆိုပါတယ်။ဆနားပြသူတွေဟာမလေးရှားအတိုက်ခံအင်အားစုရဲ့တင်ဂီတာဆောင်နဲ့အဝါရောင်တီရှတ်တွေကိုဝတ်ဆင်ထားပြီးတော့လွှတ်တော်ဂီတကားဝအထီကိုချီတက်ပါတယ်။လွှတ်တော်ဝမှာတော့အထီကယုံနှင်းနေရဲ့ရဲတွေကပိတ်ပင်ထားပါတယ်။ရွေးကောက်ပွဲဆိုင်ရာပြင်ဆင်သတ်မှတ်ချက်တွေအရရွေးကောက်ပွဲမဲဆန္ဒနယ်မြေတတ်မှတ်မှုတွေပြောင်းသွားပြီးတော့အဲ့ဒီအတွက်ကြောင့်မလို့တိုက်ခတ်လူလာတဲ့မဲရှိတဲ့နယ်မြေတွေကိုလူရည်ထူထပ်တဲ့မဲဆန္ဒတွေပဲပေါင်းလိုက်တာမို့လို့အတိုက်ခံတွေအတွက်ကအနိုင်ရဖို့ဆိုရင်ပိုးပြီးတော့မဲလူတဲ့သဘောဖြစ်လာတယ်လို့အတိုက်ခံခေါင်းဆောင်တွေကယူဆပါတယ်။ဝန်ကြီးချုပ်နဂျစ်ဖာနိုင်ငံပိုင် 2MDB လုပ်ငန်းနဲ့ပတ်သက်ပြီးတော့ဒေါ်လာဘီလီယံနဲ့ချီပြီးတော့ငွေအရှုပ်ရှင်ပြဿနာတွေရင်ဆိုင်နေရပါတယ်။ဒါ့အပြင်တစ်ချိန်လုံးကသူ့ကိုနိုင်ငံရေးအတင်ပေးခဲ့တဲ့သူလည်းဖြစ်ဝန်ကြီးချုပ်ဟောင်းလည်းဖြစ်တဲ့အသက်62နှစ်အရွယ်မဟာသီယမိုဟာမက်ရဲ့ဆန့်ကျင်ကန့်ကွက်မှုလည်းရင်ဆိုင်နေရပါတယ်။ဒါပေမဲ့လို့အာနာယဘီရဲ့အမျိုးသားတပ်ဦးညွန်မောင်အဖွဲ့ကိုဒီနှစ်မှာဆက်ပြီးတော့သူပဲဦးဆောင်နိုင်မဲ့လာလာတော့ရှိနေပါတယ်။ဘ BN Party ဆိုလို့ရှိရင်1958ခုနှစ်လွတ်လပ်ရေးရပြီးကတည်းကမလေးရှားနိုင်ငံကိုအုပ်ချုပ်လာခဲ့တာပ
ါ။ပြီးခဲ့တဲ့သတင်းပတ်တုန်းကပြင်သစ်နိုင်ငံအနောက်တောင်ဘက်အချစ်ဘေးမြို့ကစီးဆိုင်တဆိုင်မှာအသက်နှစ်သမားတယောက်ကဖမ်းထားတဲ့တရားခဏတွေနဲ့လဲလဲလုပ်ပြီးတော့အဖမ်းခံရပြီးတဲ့နောက်မှာတော့အသက်ခံရတဲ့ရဲဝန်ထမ်းကိုဂုံပြူတဲ့ခန္ဓာကိုဒီကနေ့မှပြင်သစ်နိုင်ငံမှာကျင်းပပါရယ်။ဒူပုံမူကြီး Arnav Beltram ဟာသူရဲကောင်းတယောက်ဖြစ်နေသိဆုံးသွားတဲ့အကြောင်းသမ္မတ Emmanuel Macron ကပဲရစ်မြို့မှာကျင်းပတဲ့ဒီဂုံပြူခန္ဓာမှာပြောဆိုသွားပါတယ်။ဒီနေ့အစောပိုင်းတုန်းကတော့ဒီဒူပူမူဂျီဘဲလ်ထရမ်ကိုဂုံပြူတဲ့အနေနဲ့ပြည်သူနိုင်ငံတော်ရဲစခန်းတွေမှာ10မိနစ်နှိမ့်သက်ခဲ့ကြပါတယ်။အင်္ဂါနေ့တုန်းကတော့လွတ်တော်အတွင်းမှာလည်းအမတ်တွေကနှိမ့်သက်ဂုံပြူခဲ့ကြပါသေးတယ်။အကြံဖတ်တိုက်ခိုက်မှုအတွင်းမှာအသက်25နှစ်အရွယ်မော်ရိုကိုနယ်ပွားပြည်သူနိုင်ငံသားရာဒူလက်ဒင်ဆိုသူတနက်သမားကလူ300ကိုအသေးပြစ်တတ်ခဲ့ပြီးတော့အရက် IS စစ်သွေးကြွတဲ့လက်ချက်ဖြစ်ကြောင်းလည်းကြေညာခဲ့ပါတယ်။ပြည်ထောင်နိုင်ငံတောင်ပိုင်းကကာကက်ဆော့မြို့မှာမနေ့တုန်းကကားတစ်စင်းကိုတိုက်ခိုက်လူယူရာမှာခီးတဲ့တယောက်ကိုပြစ်တတ်ခဲ့ပြီးတော့ရင်မောင်းလဲထင်ရရခဲ့ပါတယ်။ဒီနောက်ကားမောင်းထွက်ပြေးပြီးတော့အပြေးလေးကျင်တဲ့ရဲတပ်ဖွဲ့ဝင်တွေကိုပြစ်ကတ်ခဲ့ရမှာတဦးထင်ရရခဲ့တာပါ။ဒီနောက်ပိုင်းမှာတော့အနီနာကထွပေးမြို့ကစူပါမားကတ်တစ်ခုကိုလမ်းလျှောက်ဝင်သွားပြီးပြစ်တတ်ရမှာတော့လူနှစ်ယောက်သေဆုံးခဲ့ပါတယ်။
Florida Parkland တန်ကြောင်ပြစ်ခတ်မှုပေါ်တုံ့ပြန်တဲ့ဆန္ဒပြကန့်ကွက်မှုတွေဟာအပြောင်းလဲလူအချက်ကိုပြတာဖြစ်တဲ့ဆိုပြီးတော့ American ပြည်တော်စုရဲ့ဖွဲ့စည်းပုံဒုတိယပြင်ဆင်ချက်ကိုပြန်လည်ရုပ်သိမ်းဖို့ American တရားရုံးချုပ်တရားသူကြီးဟောင်း John Paul Seth Stevens ကတောင်းဆိုခဲ့ပါတယ်။ဒုတိယကြိမ်ပြင်ဆင်ချက်ကိုဖြုတ်ပြီးတော့ဖွဲ့စည်းပုံပြင်ဆင်ချက်တရားလှုပ်ခြင်းအဖြစ်တနက်ကန်ဆောင်ခွင့်ထိန်းချုပ်ရေးလွှတ်တော်ရေးကြိုးပမ်းမှုတွေကိုအဟံတားလုပ်နိုင်တဲ့ NRA ရဲ့အဖွဲ့ကိုပို့ပြီးတော့အားနည်းသွားစေလိမ့်မယ်ဆိုပြီးတော့အသက်68နှစ်ရွယ် Stevens ကနယူးယောက်ထိုင်းသတင်းစာမှာသူ့ရဲ့အမြင်ဆောင်းပါးတစ်ပုဒ်ရေးပါတယ်။ကိုကိုခုခံကာကွယ်ပိုင်ခွင့်အတွက်တနက်ကန်ဆောင်ခွင့်ရှိတယ်ဆိုတဲ့ဖွဲ့စည်းပုံဒုတိယကြိမ်ပြင်ဆင်ချက်ပေါ်2008တုန်းကတရားရုံးကကျန်းလာစစ်ဆေးရမှာဂျွန်စတီဗန်စ်ကကန့်ကွက်ခဲ့ပြီးမဲ့လို့အများစုမဲနဲ့ဒုတိယပြင်ဆင်ချက်ဟာဆက်ပြီးတော့တည်ဖြစ်ခဲ့တာပါ။ဒီစီရင်မှုကြောင့် NRA အမျိုးသားရိုင်ဖယ်အဖွဲ့ကြီးတွေအားကောင်းတဲ့ဝရဖြန့်ကြီးလက်နက်တိုက်ပီးလိုက်လို့ဖြစ်သွားတယ်ဆိုပြီးတော့စတီဗန်ကဝေဖန်ခဲ့ပူပါတယ်ခင်ဗျာ
။ဘူရူးနဲ့ညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမိုက်တန့်စင်နဲ့ကိုသားညွန့်ဦးတို့ပြောပြပေးသွားတာပါ။အခုဘူရူးနဲ့ညနေခင်းမှာတော့ဒီမြန်မာနိုင်ငံရဲ့သမရသစ်ရွေးချယ်လိုက်တဲ့အကြောင်းဆိုင်ရာသတင်းလွှာတွေကိုဇက်တိုက်နာဆင်ကြရမှာပါရှင်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုသမရသစ်အဖြစ်လွှတ်တော်ကိုယ်စားလှယ်တွေကဒီနေ့ပြည်ထောင်စုလွှတ်တော်မှာမဲခွဲရွေးချယ်လိုက်ကြပါတယ်။ရာထူးကအနားယူသွားတဲ့သမရဦးထင်ကျော်လက်ထက်အတွင်ပြုပြင်ပြောင်းလဲမှုတွေကိုထိရောက်စွာဖော်ဆောင်နိုင်ခဲ့ခြင်းမရှိတဲ့အပေါ်အာမလို့အာမရဖြစ်နေတဲ့အချိန်အာနာယ NLD ပါတီကကိုယ်စားလှယ်ဦးဝင်းမြင့်ကိုသမရသစ်အဖြစ်ရွေးချယ်လိုက်တာလည်းဖြစ်ပါတယ်။ဒီအကြောင်းလွှတ်တော်မှာကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့ကိုစော်ဝင်းလိုင်ကပြောပြပါမယ်ရှင်
။မတ်လ21ရက်နေ့မှာရာထူးကအနားယူသွားတဲ့သမရဦးထင်ကျော်နေရာမှာအစားထိုးခန့်အပ်ဖို့ရွေးချယ်ထားတဲ့ဒုသမရ3ဦးကိုပြည်ထောင်စုလွှတ်တော်မှာမဲပေးတဲ့အစီအစဉ်မစခင်ပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌကအလုပ်ထုံးလုပ်နည်းတွေကိုရှင်းပြခဲ့ပြီးလွှတ်တော်နေရာပေါင်းကိုယ်စားလှယ်656ဦးရှိတဲ့အထက်ကဒီကနေ့မဲပေးဖို့တက်ရောက်လာကြတဲ့လွှတ်တော်ကိုယ်စားလှယ်အရေအတွက်ဟာ636ဦးရှိကြောင်းကြေညာပါတယ်။ဒီကနေ့မနေ့စနေရီမှာမဲခွဲရွေးချယ်ပြီးချိန်မှာတော့စုစုပေါင်းမဲအရေအတွက်403မဲနဲ့မဲအများဆုံးရရှိခဲ့တဲ့ NLD ပါတီကပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုသမရအဖြစ်ရွေးကောက်တင်မြှောက်လိုက်ကြတာဖြစ်ပါတယ်။ရွေးချယ်ခံရသူသမရရဲ့အမည်ကိုပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းကကြေညာခဲ့ပါတယ
်။ထောက်ခံဆန္ဒမဲအများဆုံးရရှိတဲ့ဦးဝင်းမြင့်ကိုနိုင်ငံတော်တမအဖြစ်ရွေးချယ်တင်မြှောက်ကြောင်းကြေညာပါတယ်
။လက်ရှိဒုသမရ1ဦးမြင့်စွေကဒုသမရ1ရာထူးကိုပြန်လည်ရရှိသွားပြီးမဲရည်အတွက်18မဲရရှိခဲ့တဲ့လက်ရှိဒုသမရ2ဟန်နရီဗန်စီယူကလည်းဒုသမရ1ရာထူးကိုပြန်လည်ရရှိသွားခဲ့ပါတယ်။လွှတ်တော်အတွင်းအမတ်နေရာအများစုအနိုင်ရထားတဲ့ NLD ပါတီကကိုယ်စားလှယ်တဦးအနေနဲ့အများကကြိုတင်ခံမှန်းထားတဲ့အတိုင်းဦးဝင်းမြင့်သမရအဖြစ်ရွေးချယ်ခံရတာပါ NLD ပါတီကစကိုင်းတိုင်းဒေသကြီးကောလင်းမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမျိုးစောအောင်ကလည်းပြောင်းလဲမှုကိုထင်သလောက်ဖော်ဆောင်ပေးနိုင်ခဲ့ခြင်းမရှိသေးပေမဲ့သမရသည့်လက်ထက်မှာအခြေခံကောင်းတွေချမှတ်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ
်အစိုးရသည့်တက်လာကြတဲ့နဲ့ကျွန်တော်တို့ပြည်သူအစိုးရသည့်တက်လာကြတဲ့နဲ့ကျွန်တော်တို့ပါတီအပေါ်မှာကျွန်တော်တို့အစိုးရအပေါ်မှာပြည်သူလူထုအများကြီးမျှော်လင့်ထားတာပေါ့ဒါပေမဲ့တကယ်လက်တွေ့မှာကျတော့အခက်အခဲတွေအများကြီးရှိတဲ့ခါကျတော့ဖြစ်တင်တဲ့လောက်မဖြစ်တဲ့ခါမှာပြည်သူလူထုကနေမှဒါစိုးရိမ်တာတွေရှိတယ်စိတ်ပျက်တာတွေရှိတယ်သို့မဟုတ်လို့ရှင်လည်းပဲပို့ပြီးတော့မှဖြစ်စီခြင်းတွေတဲ့ဆန္ဒတွေပြည်သူလူထုထဲမှာရှိနေတာဆိုတော့ကျွန်တော်တို့ကပြည်သူလူထုထဲမှာနေတဲ့ခါကျတော့ဒါတွေ့ရတယ်ပေါ့လွှတ်တော်ကိုယ်စားလှယ်ထဲမှာလည်းလူငယ်တွေအများကြီးရှိတယ်ကျွန်တော်တို့နောင်လနောက်သားတွေအတွက်ကျွန်တော်တို့တကယ်နိုင်ငံကြီးဝင်လုပ်နေကြတာကနောင်မျိုးဆက်တွေအတွက်ကျွန်တော်တို့အခြေခံကောင်းတွေဖန်တီးပေးခြင်းလို့ဒါနိုင်ငံကြီးဝင်လုပ်ကြတာဟုတ်အခုဒီသမရ ရွေးချယ်ရေးကကျွန်တော်တို့ကအများကြီးမျှော်လင့်ထားတယ်
။ပြည်ထောင်စုကြံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုစားပြုရှမ်းပြည်နယ်မောက်မယ်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဆိုင်းကောင်းဆိုင်ဟင်းကတော့သမရသည့်လက်ထက်မှာအရင်သမရကတဲ့တိုင်းရင်းသားတဲ့အရေးကိုပုံပုံဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
။နိုင်ငံတော်ဒုတိယဦးထင်ကျော်လက်ထက်မှာလုတ်ခဲ့တော့လည်းပဲထင်တယ်လို့မပေါက်ခဲ့ရဘူးပေါ့နော်။အခုဒီဓမ္မတိုက်အပြောင်းလဲလက်ထက်မှာအဲပုံများဆောင်ရွက်နိုင်မလားလို့ပေါ့နော်။တို့ကတော့ဓမ္မတိုက်ဦးထင်ကျော်ထက်ပုံမူပြီးဆောင်ရွက်နိုင်မယ်လို့ထင်ပါတယ်။ကျွန်တော်တို့အနေနဲ့ကတော့ပြည်တွင်းရေးတာမကကျွန်တော်နိုင်ငံတကာအရေးမှာကျွန်တော်တို့အားကိုးရတဲ့ဓမ္မတိုက်တယောက်အဖြစ်ယက်တီစီချင်နိုင်ပါတယ်။တို့ကျွန်တော်တို့ထင်တယ်ဟိုမြတ်တအောင်ဆောင်ရွက်နိုင်ဖို့အတွက်တော့နေရာတိုင်းကျွန်တော်တို့တွားနိုင်ဖို့လိုမှထင်ပါတယ်။ဥပမာကျွန်တော်ရှမ်းပြည်နယ်အရှိချမ်းခရီးကိုပြီးခဲ့တဲ့လရရလူတမတအေးဦးခင်ွေပန်တို့ပြောခဲ့တယ်အဲတခါမှမရောက်တဲ့ခရီးကိုရောက်ခဲ့တယ်ပေါ့နော်အခုလက်ရှိဒီတမတတွေကိုလည်းပဲကျွန်တော်တို့တိုင်းရင်းသားဒေတာဆိုတော့ကျွန်တော်ရှမ်းပြည်နယ်ဒေတာမှမဟုတ်ဘူးတခြားဒေတာတွေလည်းဟိုကွန်စင်တီတွေ့ပေးဖို့လိုအပ်တာပေါ့နော
် NLD ပါတီကအမျိုးသားလွတ်တော်ကိုယ်စားလှယ်လည်းဖြစ်တမရအရေးအချင်းနဲ့ပြည်စုံမှုရှိမရှိစစ်ဆေးရေးအဖွဲ့ဝင်လည်းဖြစ်တဲ့ဦးအောင်ကြည်ညွန့်ကတော့ပြောင်းလဲမှုတွေကိုဖော်ဆောင်နိုင်မဲ့သူကိုရွေးချယ်ပေးလိုက်ခြင်းဖြစ်တယ်လို့ပြောပါတယ်
ဟိုဒီအကျိုးရလအပေါ်မှာမှန်းဆပြီးပြောတော့အင်မတန်ခက်ခဲတယ်။ဘာလို့ဆိုတော့စိန်ခေါ်မှုတွေအများကြီးရှိတယ်။တေချာဖို့ပြောနိုင်တာကတော့အနာကနိုင်ငံတော်ရဲ့တကယ်သွားရမယ့်အပြောင်းအရွေ့တစ်ခုကိုရွေ့အောင်ကြိုးစားတဲ့နေရာမှာတော့ပူရောစိတ်ရောအာဟတုံခွန်ဆိုင်နဲ့ယက်တီပြီးကြိုးစားသွားမယ်သမရဖြစ်မယ်ဆိုတော့ယုံကြည်တယ်။ဘယ်လောက်အောင်မြင်မလဲမအောင်မြင်ဘူးလဲဆိုတာကတော့အခြေအနေရရရဲ့ကမ္ဘာအခြေအနေမြန်မာအခြေအနေအခြေအနေရရအပေါ်မှာမူတည်ပြီးတော့ကြိုးစားအားထုတ်နိုင်တဲ့စွမ်းဆောင်ရည်နဲ့ရင်ဆိုင်ရတဲ့ဒီစင်ခုံမှုရဲ့ကြားတဲ့ပုံမှန်မူတည်ပြီးတော့အကျိုးမြတ်ကပေါ်ပေါက်လာမှာဖြစ်ပါတယ်မြန်မာနိုင်ငံအတွက်အကောင်းဆုံးသောအကျိုးမြတ်များပေါ်ပေါက်ပါစေလို့ပဲဆန္ဒပြုနိုင်ပါတယ
်မနေ့ပြန်ကြာတာပရိနိနေ့လယ်တနားယူခွဲမှာပြည်တော်စုလွတ်တော်ပြန်ဆတဲ့အချိန်မှာတော့သမရသည့်အနေနဲ့ကျန်းသစ္စာကျင်းဆိုပြီးနိုင်ငံကိုပထမဆုံးအကျင့်ဖြစ်မိန့်ခွန်းပြောကြားလိမ့်မယ်လို့ညွှန်လင်းရပါတယ်ခင်ဗျာ
ကိုစောဝင်းလိုင်းပြောပြခဲ့တာပါရှင်အခုလို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကောင်ဆောင်နဲ့အရတအစိုးရလက်ထက်တက်တန်းထက်ဝက်မှာနောက်ထပ်အရတသမရတဦးကိုရွေးချယ်တင်မြှောက်လိုက်ပါပြီ။နိုင်ငံမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုအကျတဲတွေ၊နိုင်ငံခြားရေးရာနဲ့နိုင်ငံရေးမူဝါဒတွေ၊အရက်ဖက်စစ်ဖက်နဲ့ဆက်ဆံရေးနဲ့အစိုးရဝန်ကြီးဌာနတွေအပေါ်ကင်တွယ်ဖြည့်ရှင်မှုတွေမှာကောင်းသောပြောင်းလဲမှုတွေဖြစ်ပေါ်လာနိုင်တယ်လို့သုံးသပ်မှုတွေရှိပါတယ်။ဒီကနေ့ပြည်တော်စုလွှတ်တော်မှာမဲအပြတ်သက်နဲ့ရွေးချယ်တင်မြှောက်လိုက်တဲ့သမရသည့်ဦးဝင်းမြင့်ပေါ်သုံးသက်ချက်အမြင်သဘောထားတွေကိုတော့မဆုမွန်ကစူးစီးတင်ပြထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။မတ်လ22ရက်နေ့ကသမရယာရုကအနားယူသွားတဲ့သမရကြီးဦးထင်ကျော်ရဲ့နေရာမှာပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းသမရသည့်ဦးဝင်းမြင့်ကိုမတ်လ28ရက်နေ့ပြည်တော်စုလွှတ်တော်ကနေလွှတ်တော်ကိုယ်စားလှယ်ဆန္ဒမဲအများဆုံးလျှို့ဝှက်ဆန္ဒမဲ403မဲနဲ့သမရသည့်အဖြစ်ရွေးချယ်တင်မြှောက်လိုက်ကြပြီဖြစ်ပါတယ်။ပြည်တော်စုလွှတ်တော်မှာကျင်းပတဲ့သမရသည့်ရွေးချယ်ဆန္ဒမဲပေးတဲ့ပွဲကိုတော့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါံဆန်းစုကြည်ကိုယ်တိုင်တက်ရောက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့အတူနိုင်ငံတော်သမရသည့်အနေနဲ့ NLD ဆိုရသည့်ရင်ဆိုင်နေရတဲ့အခက်အခဲတွေဝေဖန်မှုတွေနဲ့အစိုးရပုံရိပ်ကျဆင်းနေမှုကိုပြန်လည်တိဆောက်လို့တဲ့အနေနဲ့ရောနိုင်ငံသားရေးမူဝါဒဥပဒေပြုရေးပါဝင်တိုင်းပြည်ရဲ့လိုအပ်ချက်တွေကိုမူမတူဝါဒအပြောင်းလဲတွေနဲ့ကင်တွဲဖြည့်ရှင်းနိုင်ခြင်းရှိတယ်လို့သုံးသပ်သူကတော့ဝါရင်သတင်းသမားတဦးဖြစ်တဲ့တိုင်းရင်းသတင်းမီဒီယာရဲ့အတိုင်ပင်ခံအေဒီတာဦးစင်လင်းဖြစ်ပါတယ
်။ဒေါံဆာစုကြည်ကိုယ်တိုင်လည်းဒီကနေ့သမရရွေးပွဲမှာသူကိုယ်တိုင်လည်းပဲ observer အနေနဲ့တက်ပြီးလေ့လာတာလည်းတွေ့ရတယ်။အဲ့ဒါအပြင်ဦးဝင်းမြင့်ကိုလည်းပဲသူရုံရုံကြီးကြီးသူကိုယ်တိုင်ဒါတောင်းပေးတယ်လို့ယူဆရတယ်။ဦးဝင်းမြင့်ကတော့ပါလီမန်ထဲမှာလည်းပဲပါလီမန်အမတ်ကြီးကလည်းပဲသူကိုလေးစားတာတွေ့ရပါတယ်။အဲ့တော့အရင်တုန်းကအစိုးရနဲ့ပါလီမန်နဲ့အခြေဆက်တွေလွတ်နေတာရှိတယ်။အဲ့ဒါကြောင့်မလို့အစိုးရဩဇာမထူထောင်နိုင်တာတွေရှိတယ်။အဲ့ဒီကကျတော့ဦးဝင်းမြင့်လိုပုဂ္ဂိုလ်မျိုးတက်လာရင်တော့ဒါအရင်တုန်းကတဲ့စာရင်ဘောင်စားစုကြီးကလည်းပဲတော့ဦးဝင်းမြင့်ကိုသမရတယောက်အနေနဲ့သူ့လုပ်ပိုင်ကိုဂိုင်ပိုင်ွက်နေသူ့အနေနဲ့ပို့ပြီးတော့ပေးလိမ့်မယ်။ပို့ပြီးတော့အဲ့ညနေနေတဲ့နေမင်းနဲ့လုတ်သွားလိမ့်မယ်လို့ယူဆပါတယ်။ဒါကြောင့်ဦးဝင်းမြင့်လဲလိုက်တာဟာဘာပဲဖြစ်ဖြစ် NLD အဖို့ကျော်တော့ကျလူတို့ဒီမျက်နှာဝေဖန်ခံနေရတာတွေလူတွေမှာကြေမနာဖြစ်နေတာတွေနော်ဒီအစိုးရရန်ရအတွင်းကသူတွေပြဿနာတွေပေါ့နော်။ဒါလူတို့တွေမှာကြောကြဆိုပြီးဖြစ်နေတဲ့ကိစ္စတွေကိုတော့ပြန်ပြီးတော့ချက်တင်နိုင်လိမ့်မယ်မြင့်တင်နိုင်လိမ့်မယ်လို့ယူဆပါတယ
်။သမရတဲ့ဦးဝင်းမြင့်ကိုအယက်သားအစိုးရတက်တန်းထက်ဝက်မှာပြောင်းလဲတာဝန်ပေးလိုက်တဲ့အပေါ်နိုင်ငံရဲ့ကောင်းသောအပြောင်းလဲအဖြစ်ကြိုးဆိုပြီးတော့နိုင်ငံတကာဆက်ဆံရေးမှာရောပြည်တွင်းငြိမ်းချမ်းရေးကိစ္စတွေမှာပို့ပြီးတော့မှဆွန်းဆွန်းတမန်ဆောင်ရွက်နိုင်မယ်လို့မျှော်လင့်ကြောင်း မြန်မာနိုင်ငံလုံးဆိုင်ရာမြန်မာမွတ်စလင်အမျိုးသားရေးအဖွဲ့ချုပ်ရဲ့ဂုံနုဆောင်နာယကလည်းဖြစ်မြန်မာမွတ်စလင်စီးပွားရေးလုပ်ငန်းရှင်အသင်းရဲ့အတွေ့အမှုလည်းဖြစ်တဲ့ဦးကိုကိုလက်ကအခုလိုပြောပါရယ
်ကျွန်တော်တို့လည်းယူတာဝမ်းသာပါတယ်ဝမ်းကံဖြစ်ပါတယ်ကျွန်တော်တို့နိုင်ငံရဲ့အကြောင်းလဲတစ်ခုဖြစ်တဲ့အနေအထားလို့လည်းပြောလို့ရပါတယ်တမန်ရခင်တမန်ကြီးကလည်းတကယ်ကိုအလုပ်ကိုကျိုးစားနေသူ့ရဲ့သက်ဆန်းညာဆန်းနဲ့သူလုပ်ခဲ့တယ်လို့တမန်ကြီးဥွင့်မြင့်ဖြစ်လာတဲ့အချိန်မှာတမန်ကြီးဥွင့်မြင့်ပို့ပြီးတော့အသက်အရွယ်အချင်းနဲ့ငယ်ရွယ်တဲ့အတက်မှာပို့ပြီးတော့တက်လက်ပြီးတော့နိုင်ငံတကာနဲ့ဟောအဲ့ဒါပြည်တွင်းငြိမ်းချမ်းရေးကိစ္စတွေမှာဟောပို့ပြီးတော့ဆက်စပ်နေမှာဆောင်ရွက်နိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ
ပြည်သူ့လွှတ်တော်ဥက္ကဋ္ဌဖြစ်တာဝန်ယူခဲ့တဲ့တမရတဲ့အနေနဲ့အစိုးရဝန်ကြီးဌာနတွေစစ်ဖက်နဲ့ဆက်ဆံရေးအပါအဝင်ဥပဒေပြုရေးတွေမှာပို့ပြီးတော့မှကြက်ကြက်မက်မက်ကင်တွေဖြည့်ရှင်းနိုင်မယ်လို့ယူဆသူကတော့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကအထွေထွေအတွင်းမှုဥတုတာဖြစ်ပါတယ
်အဲပို့ပြီးအားကောင်းလာမယ်လို့ထင်တယ်ဘာကြောင့်လဲဆိုတော့သူကဟိုဟာရှင်းနေတယောက်လည်းဖြစ်တယ်ဥပဒေလွှတ်တော်ဥက္ကဋ္ဌလည်းလုပ်ကူတဲ့အတွက်ဟိုပြက်ပြက်တားတားကင်တွေလိမ့်မယ်ပေါ့နော်အရင်ကတည်းကဆိုင်တော့သူဝန်ကြီးဌာနတွေကိုပို့ပြီးတော့အရင်ကဖြတ်ပို့ပြီးတော့ကြက်ကြက်မက်မက်ကင်တွေနိုင်မယ်လို့ထင်တယ်ပေါ့နော်အထူးသဖြင့်ကျွန်တော်ထင်တယ်ဟိုလက်ပြီးလက်ယူစိတ်စားတွေပေါ့နော်ဟိုပို့ပြီးတော့နိုင်နိုင်နင်းနင်းကင်တွေမယ်လို့တော့ထင်တယ်ဗျာပြည်ညာရေးပေါ်မှာလည်းဟိုတက်ရောက်မှုအတိုင်းအတာတစ်ခုရှိမယ်လို့ကျွန်တော်မျှော်လင့်ပါတယ်ဗျာ
အခုတက်လာတဲ့သမရတစ်တာဝန်ယူလိုက်တဲ့အချိန်ကစလို့နိုင်ငံမှာအပြောင်းအလဲတွေဖြစ်လာနိုင်ခြင်းရှိတယ်လို့ယူဆပြီးနိုင်ငံရဲ့အကောင်ဘက်ကိုဥတီသွားမယ်လို့မျှော်လင့်ကြောင်းကချင်တိုင်းရင်းသားကောင်းဆောင်တူဦးဖြစ်တဲ့ကချင်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကသုံးသပ်ပါတယ
်အဲ့တော့အပြောင်းအလဲတွေလုပ်ကြရှိတာလို့ပြောမှာအဲ့ဒီဒီနေ့ဒီပြည်ကြောင်းရည်ရည်ကိုတို့ပြောမှာအရှင်ဝင်နဲ့လုပ်လာမယ်အောင်သူကျိုးစားလိမ့်မယ်လို့ယူဆတယ်ဒါကြောင့်မလို့ကောင်းသောအပြောင်းအလဲဖြစ်တယ်လို့ဆိုတော့အဲ့လိုသုံးသပ်ပြပါတယ
်သမရတဲ့အဖြစ်ဦးဝင်းမြင့်ဒုတိယသမ္မတတစ်အဖြစ်ဦးမြင့်ဆွေဒုတိယသမ္မတနှစ်အဖြစ်ဦးဟင်နရီဘန်ဒီယူရိုကိုဒီကနေ့ပြည်ထောင်စုလွှတ်တော်ကရွေးချယ်တင်မြှောက်လိုက်တာဖြစ်ပြီးမနက်ဖြန်မတ်လ29ရက်နေ့မှာတော့သမ္မတတစ်ကျန်းချိန်ပွဲအခမ်းအနားကိုနေ့လယ်တနာရီမှာပြည်ထောင်စုလွှတ်တော်မှာအခမ်းအနားကျင်းပသွားမှာဖြစ်ပါတယ်ရှင
်တို့ရရှင်များရှင်အနားယူသွားတဲ့သမရဦးထင်ကျော်ရဲ့နေရာမှာမရင်ပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုပြည်ထောင်စုလွတ်တော်အစည်းအဝေးကနေမင်္ဂလာသမရအဖြစ်နဲ့ရွေးချယ်တင်မြှောက်လိုက်ပါပြီ။သမရတဲ့ဦးဝင်းမြင့်ကသူကိုယ်စွမ်းရှိသရွေ့ပြည်သူ့တာဝန်တွေကိုကြေပျော်စွာထမ်းဆောင်သွားပါမယ်လို့သမရတဲ့ဖြစ်ဖြစ်ချင်းမှာပဲပြည်သူတွေကိုပြောဆိုထားပါတယ်။ VOA သောတာရှင်တွေကရောသမရတဲ့ဦးဝင်းမြင့်အနေနဲ့တမ်းပြည်ကိုဘယ်လိုဦးဆောင်မှုတွေပေးနိုင်ဖို့မျှော်လင့်ထားပါလဲ။အရင်သမရဦးထင်ကျော်လက်ထက်မှာသမရဟာရုပ်သေးတရုပ်လိုလုတ်ဖိုက်ခွင့်ဘာမှမရှိဘူးဆိုတဲ့ဝေဖန်ချက်တွေရှိခဲ့တယ်လို့အခုသမရသိကရောဘလောက်ထိလုတ်ဖိုက်ခွင့်တွေရှိလိမ့်မယ်လို့ထင်မြင်ယူဆမိပါတယ်လဲအရင်သမရတွေနဲ့မတူထူးထူးခြားခြားအပြောင်းလဲတွေလှုပ်ဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြပါသလားစပီဒီကတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုဆက်သွယ်ပြီးတော့နံပါတ်ရဲ့ဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားနိုင်ပါတယ်တိုက်ရိုက်ထုတ်လွှင့်ချိန်မှာမပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အမည်သဘောထားတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bubbies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုတရုတ်နိုင်ငံကိုတွားရောက်ခဲ့တဲ့မြောက်ကိုရီးယားကောင်ဆောင်ရဲ့ခရီးစဉ်ကိုကြည့်ကြရအောင်ပါမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်ဟာဒီသတင်းပတ်အတွင်းတရုတ်နိုင်ငံကိုတွားခဲ့တဲ့အကြောင်းမြောက်ကိုရီးယားနဲ့တရုတ်နိုင်ငံပိုင်းသတင်းဌာနတွေကဒီကနေ့ဗုဒ္ဓဟူးနေ့မှာအတည်ပြုပါတယ်ကင်ဂျုံအွန်နဲ့ဇနီးတို့ဟာတရုတ်နိုင်ငံမှာတနင်္ဂနွေနေ့ကနေဗုဒ္ဓဟူးနေ့အထိနေထိုင်ခဲ့ကြတယ်လို့သတင်းတွေမှာဖော်ပြခဲ့ကြပါတယ်ကင်ဂျုံအွန်ကောင်ဆောင်အဖြစ်တာဝန်ယူခဲ့တဲ့2011ခုနှစ်ကစလို့ဒါဟာပထမဆုံးနိုင်ငံရပ်ခြားခရီးစဉ်လည်းဖြစ်ပါတယ်တောင်ကိုရီးယားနဲ့အမေရိကန်သမ္မတနှစ်ဦးတို့နျူကလ িয়ার ကင်းရှင်းမဲ့ကိုရီးယားကျွန်းဆွယ်အရေးမဆွေးနွေးမီကင်ဂျုံအန်ကအခုလိုတရုတ်သမ္မတရှီကျင်းဖင်နဲ့အရင်တွေ့ဆုံတဲ့ခီးစဉ်လည်းဖြစ်တဲ့အကြောင်း VOA သတင်းတောက်ဇလတ်တီကာဟုတ်သတင်းပေးပို့ချက်ကိုဒေါခင်ဆိုဝင်းကပြောပြမှာပါရှင်
။မြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့ကထွက်ခွာခဲ့တဲ့အထူးရထားတစ်စင်းဘေကျင်းမြို့ဘူရာကြီးကိုဆက်ရောက်တဲ့အချိန်မှာလုံခြုံရေးတင်းတင်းကြပ်ကြပ်ချထားခဲ့ပြီးတာဝန်ရှိသူတွေရဲ့ရင်နှန်းတွေဘူရာရုံထဲကထွက်ခွာခဲ့တာကိုတွေ့ရပါတယ်။မြောက်ကိုရီးယားကအထူးဧည့်သည်တော်အရေးကြီးပုဂ္ဂိုလ်တွေဘေကျင်းမြို့ကိုလာတိုင်းတဲခိုလေးရှိတဲ့ဧည့်ခေဟာတဝိုက်မှာလဲလူညုံကြီးအပြည့်နဲ့ခြံစည်းရိုးတွေကာထားတာတွေ့ရပါတယ်။ကင်ဂျုံအန်ဟာနျူကလ িয়ার လက်နဲ့ဖြုတ်သိမ်းရေးအတွက်တောင်ကိုရီးယားသမ္မတနဲ့တွေ့ဆုံဖို့အစီအစဉ်နဲ့အမေရိကန်သမ္မတထရမ့်နဲ့တွေ့ဆုံဖို့အလားအလာရှိနေတဲ့အတွက်တရုတ်ခီးစဉ်ကိုသူ့ရဲ့ပထမအခြေလှမ်းအနေနဲ့စတင်လိုက်တာဖြစ်နိုင်တယ်လို့ဟောင်ကောင်ရှိတရုတ်တက္ကသိုလ်နိုင်ငံရေးအကဲခတ်ပုဂ္ဂိုလ်စတီဗ်ချွန်းကဆိုပါတယ်
။ North will not 100% for sure
မြောက်ကိုရီးယားအနေနဲ့အမေရိကန်နဲ့ဆွေးနွေးတဲ့အခါတရားရာဂိုင်းနှုန်းတော့ရှော့ပေးမှာမဟုတ်ပါဘူးဒါကြောင့်သူတို့ဘက်ကနေတရုတ်ကဂျားကနေလုံခြုံရေးအာမခံချက်ပေးဖို့လိုတယ်လေမြောက်ကိုရီးယားကအမေရိကန်နဲ့မဆွေးနွေးခင်တရုတ်ကဘာလို့ပေးနိုင်တယ်လဲဆိုတာအတည်ပြုပေးနိုင်ဖို့တရုတ်နဲ့အရင်ပြောဆိုဖို့အသိကိုအရေးကြီးပါတယ
်တရုတ်နိုင်ငံဟာမြောက်ကိုရီးယားရဲ့အရင်နီးဆုံးမဟာမိတ်ဖြစ်တယ်လို့ကြိုးတောက်နောက်ခံပံ့ပိုးပေးနေရတာလည်းဖြစ်ပါတယ်ဒါပေမဲ့မြောက်ကိုရီးယားကနျူကလ িয়ার နဲ့ပယ်ရင်တက်ဒုံးလက်နဲ့တွေကိုဒီနှစ်ပိုင်းနေအတွင်းမကြာခဏဆိုသလိုစမ်းသပ်ပြစ်လွှတ်ခဲ့တဲ့အတွက်တရုတ်ကတောင်ပိတ်ဆို့မှုတွေနဲ့အရေးယူတာတွေလုပ်ခဲ့ရပါတယ်ဒီပိတ်ဆို့မှုတွေဖြေလျှော့ပေးဖို့ကင်ဂျွန်အန်အနေနဲ့ဒီခီးစဉ်အတွင်းမှာတောင်းဆိုတာလည်းဖြစ်နိုင်တယ်လို့စတီဗ်ချွန်းကသုံးသပ်ပါတယ်
The economic situation in North Korea is actually
ဒီရတဲ့လာရီအတွင်းမှာမြောက်ကိုရီးယားရဲ့စီးပွားရေးအခြေအနေဟာတကယ်ကိုယိုယွင်းလာပါတယ်။ဒါကြောင့်တရုတ်သမ္မတရှီကျင်းဖင်ကိုပိတ်ဆို့မှုတွေရုပ်သိမ်းပေးဖို့သူကိုယ်တိုင်တွားပြောတာဖြစ်ပါလိမ့်မယ်။ဒီအခြေအနေနဲ့ပတ်သက်ပြီးသူ့အနေနဲ့အလေးနက်ထားတယ်ဆိုတာကိုပြသနိုင်အောင်တွားတဲ့ခီးစဉ်လည်းဖြစ်ပါတယ်။
မြောက်ကိုရီးယားကတောင်ကိုရီးယားကိုမကြခင်ကချင်းကပ်ကမ်းလှမ်းခဲ့တာနဲ့အမေရိကန်ဘက်ကလည်းချက်ချင်းဆိုသလိုတုံ့ပြန်ခဲ့တာတွေကြောင့်တရုတ်နိုင်ငံရဲ့ဂျားဝင်စစ်ဆက်ပေးတဲ့အခန်းကဏ္ဍဟာဘေးရောက်သွားပြီလို့ထင်မြင်စရာတွေလည်းဖြစ်ခဲ့ပါတယ်။ဒါပေမဲ့နျူကလ িয়ার လက်နက်ကင်းမဲ့တဲ့ကိုရီးယားကျွန်းဆွယ်အရေးဘလို့ဆွေးနွေးပွဲမျိုးမဆိုတရုတ်နိုင်ငံဟာအဓိကကြတဲ့အခန်းကဏ္ဍမှာရပ်တည်နေစေပဲဆိုတာကိုကင်ဂျွန်အန်ရဲ့ဒီခီးစဉ်ကအချက်ပြလိုက်တာဖြစ်တယ်လို့စတီဗ်ချွန်းကထောက်ပြပါတယ်။တင်းမာမှုတွေညော့သွားအောင်ကိုရီးယားနိုင်ငံဆွေးနွေးကြဖို့ဆုံးဖြတ်လိုက်တာကိုလည်းတရုတ်နိုင်ငံကချီးကျူးပါတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ယင်းကပြောပါတယ်။
那么我们作为半岛的近邻当然是乐见并且欢迎双方开展对话。
ကိုရီးယားကျွန်းဆွယ်ညီညာရေးနဲ့တင်းကျင်ရေးကိုကာကွယ်ဖို့နဲ့ကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့ရေးတည်တော်တဲ့ဆုံးဖြတ်ချက်ချနိုင်မှုအတွက်အကျိုးရှိမဲ့ဘယ်လိုကြိုးပမ်းအားထုတ်မှုမျိုးကိုမဆိုတရုတ်နိုင်ငံအနေနဲ့လိုလိုလားလားပတ်ဖို့ကူညီသွားဖို့ဆန္ဒရှိပါတယ
်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ဟာတရုတ်သမ္မတရှီကျင်းဖင်ရဲ့ဖိတ်ကြားချက်အရတရုတ်နိုင်ငံကိုလာရောက်ခဲ့တာဖြစ်တယ်လို့တရုတ်နိုင်ငံပိုင်သတင်းတွေကဖော်ပြကြပါတယ်ရှင်
။ဒေါက်ကင်ဆိုဝင်းပြောပြသွားတာပါရှင်။အခုကျမတို့အတန်လှည့်နေတဲ့ Radio Season PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေစဉ် TV Season ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ်ညပိုင်း Season တွေမှာတော့လူမှုကြမ်းရေးဥကြော်စံသားရဲ့မြန်မာရေးသုံးသပ်ချက်နဲ့တူသတင်းပတ်စင်တိုင်းနာဆင်နေကြအားကစားသတင်းလွှာကိုလည်းနာဆင်ကြရမှာပါရှင်။ Lineometer 19 kHz 15953ည Lineometer 25 kHz 11803ည Lineometer 32 kHz 9335တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။အခုပုဒ်ဒူးနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမတ်ဤတန်စင်ကပြောပြပေးပါအောင်မရှင
်။ပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုမြန်မာသမ္မတတပြည့်ဒီကနေ့မှရွေးချယ်တင်မြှောက်လိုက်ပါပြီ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပေါ်သစ္စာရှိသူလည်းဖြစ်တဲ့ဦးဝင်းမြင့်ဟာရာထူးကနေနားယူသွားတဲ့သမ္မတကြီးဦးထင်ကျော်နေရာအတွက်အစားထိုးရွေးချယ်ခန့်အပ်ချက်ခံရပါတယ်။သမ္မတတဲ့ဦးဝင်းမြင့်ကိုမတ်လ28ရက်နေ့ပြည်အောင်စုလွတ်တော်ကနေလွတ်တော်ကိုယ်စားလှယ်တွေရဲ့ဆန္ဒမဲအများဆုံးလျှို့ဝှက်ဆန္ဒမဲ403မဲနဲ့သမ္မတတဲ့ဖြစ်ရွေးချယ်တင်မြှောက်လိုက်ပြီးဖြစ်ပါတယ်။ပြည်အောင်စုလွတ်တော်မှာသမ္မတတဲ့ရွေးချယ်ဆန္ဒမဲပြီးရွေးချယ်ကြတဲ့ပွဲကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ခဲ့ပါတယ်။တရုတ်နိုင်ငံပေကျင်းမြို့တော်ကိုလွှတ်ဝဆလာရောက်သွားတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့ရေးအတွက်ပိုင်းဖြတ်ထားသလိုတောင်ကိုရီးယားနဲ့အမေရိကန်ပြည်အောင်စုတို့နဲ့လည်းတွေ့ဆုံညှိနှိုင်းမှုတွေလုပ်သွားမယ်လို့တီးပြီးပြောဆိုတဲ့အကြောင်းတရုတ်နိုင်ငံကထုတ်ပြန်လိုက်ပါတယ်။တရုတ်သမ္မတရှီကျင်းပင်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံတဲ့ပုံတွေနဲ့အတူမြောက်ကိုရီးယားခေါင်းဆောင်ကင်းနဲ့စနီးဖြစ်သူတို့ဟာပြီးခဲ့တဲ့တင်းငွေနေ့ကနေဗုဒ္ဓဦးနေ့အထိတရုတ်နိုင်ငံကိုလာရောက်လည်ပတ်ခဲ့တယ်လို့တရုတ်အစိုးရပိုင်းရုပ်သံနဲ့သတင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်။ပြည်ထောင်နိုင်ငံမှာနေထိုင်တဲ့ရုရှားသရှူဟောင်းနဲ့သမီးဖြစ်သူတို့ကိုအာယုံကျောကိုထိခိုက်စေတဲ့အစိတ်ခတ်မှုရဲ့နောက်ကွယ်မှာရုရှားဆွေရရှိနေတာသိသာထင်ရှားလွန်းတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကရုရှားရဲ့ဗျံမတာဆန်တဲ့လုပ်ရအပေါ်ပုတ်ခတ်ပြောဆိုပါရယ်ဒီအစိတ်ခတ်မှုအပေါ်အမေရိကန်ကတန်တမန်နည်းနဲ့တုံ့ပြန်ပြီးတဲ့နောက်မင်းစ်အင်္ဂါနေ့တုန်းကပဲပနကိုစစ်ဌာနချုပ်မှာ Mattis ကတင်ရတွေကိုပြောပါရယ်နိုင်ငံပေါင်း25နိုင်ငံကတန်ဝန်တန်းတွေဖြစ်ရောင်းဆောင်နေတဲ့ရုရှားထောက်လိုင်းဝန်ထမ်း150ကိုပြည်နှံတန်ပေးကြတာလည်းဖြစ်ပါရယ်
မလာ28ရက်ဗုဒ္ဓနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်ဤတန်စင်ကြီးညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါလိမ့်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်နောက်နှစ်နာရီကြာည9နာရီကြာရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင် VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ် VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်Thank you.
This program has come to you from the Voice of America, Washington. From Washington, this